ီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေ20ရာစုမှာအောင်မြင်ထင်ပေါ်ခဲ့သူများရဲ့အကြောင်းကိုပြောပြချင်ပါတယ်ဘဟုတုတတိုးပွားနိုင်ကြပါစေအလိမ္မာစာမရှိဆိုသလိုစာအုပ်တွေကိုဖတ်ရင်းနဲ့တွေးရှိလာတဲ့အကြောင်းလေးတွေကိုဖောက်သည်ချခြင်းပါတယ်။ဘဝအတွက်အတူယူစရာများတွေ့ရသလိုစိတ်ထဲမှာမထားသင့်မလုပ်သင့်တဲ့အရာများကိုလည်းပြင်ဆင်သွားဖို့ဖြစ်ပါတယ်ဆိုတာကိုလေ့လာတွေ့ရှိရပါတယ်။ပိုက်ဆံရှာပါ။ပိုက်ဆံရှာနိုင်တာကိုဂုဏ်ယူပါ။ပိုက်ဆံပိုးရှာပါ။အဲ့ဒီအတွက်ပိုပြီးဂုဏ်ယူပါလို့ကဘာကျော် Time Magazine ကိုတီထောင်ခဲ့သူ2ဦးအနက်တဦးဖြစ်တဲ့ Henry Rich ကပြောခဲ့တဲ့ကဘာကျော်ကြားသူ့စကားပါသူ့ရဲ့စကားဟာ20ရာစုခေတ်ကိုအကောင်းဆုံးတရုတ်ဖော်ခဲ့တဲ့စကားဖြစ်ပါတယ်ပတ်စံရှာနီးတွေလည်းပေါ်ပေါက်လာပါတယ်ဘရုံးကနဲ့မှမတူအောင်လဲပတ်စံတွေရှာလို့ရလာကြပါတယ်ရလေရှာလေရှာလေပိုရလာလေနဲ့ပတ်စံတွေရှာလို့ရလာကြပါတယ်ရလေရှာလေရှာလေပိုရလာလေနဲ့ပတ်စံတွေဟာရတဲ့သူဘလို့ကုံအောင်တုံးတုံးမကုံနိုင်လောက်အောင်ရနေကြပါတယ်ရတဲ့သူတွေကရသလိုတုံးကြမရတဲ့သူတွေကလည်းတုံးနိုင်အောင်ပတ်စံကိုရှာကြဒီလိုနဲ့ပဲလူဘဝဆိုတာပတ်စံရှာဖို့ဖြစ်လာကြရပါတယ်ပတ်စံရှာရင်းနဲ့ပဲတည်ကြရတယ်20ရာစုခေတ်ကြီးမှာပတ်စံကအရာရာကိုလွမ်းမိုးသွားပြီးလူသားတွေဟာလည်းပတ်စံနောက်ကိုအယူအမူလိုက်ကြရင်ပတ်စံကြီးကျုံဘဝကိုရောက်ခဲ့ကြရပါတယ်ပတ်စံကလူထက်တန်ဖိုးရှိတဲ့အဖြစ်ကိုရောက်သွားခဲ့ရတယ်လူတန်ဖိုးတွေဟာပတ်စံပြပြီးခိုင်းစားလို့ရတဲ့အခိုင်အကန်သရဝအဆင့်အထိရှော့ကျသွားရပါတယ်လောဘဟာကောင်းတယ်လောဘဟာမှန်တယ်လောဘဟာအလုပ်ဖြစ်တယ်အမေရိကန်နိုင်ငံရဲ့စီးပွားရေးဗဟိုချက်မှဖြစ်တဲ့ကဘာကျော်ဝေါ်လက်မကြီးကဂေါ်ဒွန်ဂက်ကိုရဲ့စကားလိုလူသားတွေအားလုံးဟာလောဘသားတွေဖြစ်ကုန်ကြပါတော့တယ်လောဘကြောင့်ဗျမဆိုတရားတွေပြည့်ဝင်းသွားကြရတယ်လောဘကြောင့်လောကပါဠတရားတွေစိတ်သုံးကွဲပြောက်ခဲ့ရပါတယ်လောဘကြောင့်အာကြီးသူကအားငယ်သူကိုဝါမျိုးဖြစ်တဲ့နိုင်ရာစားစနစ်ကြီးလွမ်းမိုးသွားရတယ်လောဘကြောင့်လူသားမျိုးဖြုတ်စစ်ပွဲကြီးတွေဖြစ်ပွားခဲ့ကြရပါတယ်လောဘရှိမှကြီးပွားတိုးတက်မယ်ကြီးပွားတိုးတက်မှပိုက်ဆံများများရတယ်ပိုက်ဆံများများရှိမှပိုက်ဆံခက်ကြီးထဲမှနေလို့ဖြစ်မယ်ဒီလိုနဲ့ပဲ20ရာစုခက်ကြီးဟာပိုက်ဆံခက်ဖြစ်သွားပါရောအမေရိကန်တွေရဲ့အဓိကအလုပ်ကပိုက်ဆံရှာတဲ့အလုပ်ပဲဖြစ်တယ်လို့အမေရိကန်လူမျိုးကယ်ဗင်ကူလစ်ပြောခဲ့တဲ့ဒီစကားဟာအမေရိကန်တွေနဲ့သာသက်ဆိုင်တာမဟုတ်ပါဘူးလူတိုင်းနဲ့လည်းသက်ဆိုင်ပါတယ်လူတိုင်းအလုပ်တစ်မျိုးမျိုးလုပ်ပြီးပိုက်ဆံရှာနေကြတာမဟုတ်ပါလား20ရာစုခေတ်ကြီးကိုပတ်စံခေတ်ဖြစ်အောင်ပြောင်းလဲပစ်ခဲ့သူတွေအထက်မှာထိတ်ဆုံးကရှိသူတူကတော့ Rockefeller ဖြစ်ပါတယ်။သူဟာအမေရိကန်နိုင်ငံရဲ့အကြီးဆုံး Standard ရေနံလုပ်ငန်းကြီးကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အောင်မြင်ဆုံးအချိန်တုန်းက Standard ရေနံကုမ္ပဏီကြီးဟာအမေရိကန်တနိုင်ငံလုံးရဲ့ရေနံဈေးကွက်90ရာခိုင်နှုန်းကိုချုပ်ကန့်ထားခဲ့နိုင်ပါတယ်။Rockefeller ဟာနယူးယောက်စင်ရသားရက်ွက်မှာမွေးဖွားကြီးပြင်းခဲ့ရတာဖြစ်ပါတယ်။သူ့အဖေကမွေးစီရောင်းတဲ့သူဖြစ်လို့စင်စင်ရဲရဲချွတ်ချွတ်တက်တက်နဲ့နေခဲ့ရရှာပါတယ်။သူ့အသက်16နှစ်သားမှာကုန်စီရောင်းဝယ်ရေးဒိုင်ကြီးတစ်ခုမှအလုပ်ဝင်လုပ်ခဲ့ရပြီးပထမကဘာစစ်ကြီးအတွင်းမှာအနောက်ပင်ဆယ်ဗာနီးယားဒေသမှာရှိတဲ့ရေနံတွင်းတွေမှာသွားလုပ်ပါတယ်။1890ခုနှစ်ကျတော့ Standard ရေနံကုမ္ပဏီကိုတည်ထောင်ခဲ့ပါတယ်။စင်စင်ရဲရဲနဲ့ဘဝနာပြီးအောက်သက်ကြီးခဲ့တဲ့ Rockefeller ဟာသူ့လုပ်ငန်းကိုစူးစမ်းပန်းစားလုပ်ကင်ခဲ့ပါတယ်။အသက်30ရောက်တော့ Rockefeller ဟာအောင်မြင်တဲ့လုပ်ငန်းရှင်ကြီးဖြစ်နေပါပြီ။1913ခုနှစ်မှာသူ့ရဲ့ပိုင်ဆိုင်မှုဟာဒေါ်လာတန်း900လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒီပမာဏဟာအဲ့ဒီအချိန်ကအမေရိကန်တနိုင်ငံလုံးရဲ့အမျိုးသားထုတ်ကုန်စုစုပေါင်းရဲ့နှစ်ရာခိုင်နှုန်းဖြစ်ပါတယ်။ခေတ်တန်ဖိုးနဲ့တွက်မယ်ဆိုရင်တော့ဒေါ်လာဘီလီယံပေါင်း190ရှိပါလိမ့်မယ်။ကမ္ဘာမှာအချမ်းသာဆုံးစရင်းဝင်ဘီဂိတ်ချမ်းသာသမျှထက်သုံးဆပိုးတယ်လို့တွေ့ရပါတယ်။ Rockefeller ဟာစီးပွားရေးလုပ်တဲ့နေရာမှာအင်မတန်မှစီးပွားရေးသမားပီတာပါတယ်။ပြိုင်ဘက်ငယ်လေးတွေကိုဝယ်ပြီးသိမ်းပစ်လိုက်တယ်။အစိုးရအရာရှိတွေနဲ့လွတ်တော်အမတ်တွေကိုလက်ထိုးတယ်။ပြိုင်ဘက်တွေရဲ့အလုပ်ခွင်တွေကိုသူလျော်တွေလွတ်ပြီးလျှို့ဝှက်ချက်တွေရအောင်ယူတယ်။ပြီးတော့ပြိုင်ဘက်တွေကိုအလဲထိုးတယ်။ဒီလိုနီးနေပဲသူဟာကမ္ဘာထိပ်သီးလုပ်ငန်းရှင်ကြီးတူဖြစ်လာခဲ့ပါတယ်။ ရော့ခ်ဖဲလာဟာရေနံနဲ့ကြီးပွားတိုးတက်နေချိန်မှာအင်ဒရူးကာနေဂျီကတန်မဏိဘုရင်ကြီးဖြစ်နေပါတယ်။ကာနေဂျီကစကော့တလန်နိုင်ငံသားဖြစ်ပါတယ်။သူ့ရဲ့ဖေကရက်ကန်းဆရာဖြစ်ပါတယ်။ဆက်ရက်ကန်းတွေကြောင့်အလုတ်လက်မဲ့ဖြစ်သွားတော့သူ၁၂နှစ်သားပဲရှိပါသေးတယ်။အဲ့ဒါကြောင့်အလုတ်လက်မဲ့ဖြစ်ပြီးအမေရိကန်ဘက်ကိုပြောင်းရွှေ့ခဲ့ကြပါတယ်။ရောက်စမှာ၁၂နှစ်သားလေးအင်ဒရူးဟာချီဆက်ယုံတယုံမှာဝင်ပြီးအလုတ်လုပ်ရပါတယ်။နောက်တော့မီယထားကုမ္ပဏီမှာကျင်းနန်းစည်ရေးလေးအလုတ်ကိုရရှိပါတယ်။အသက်၂၃နှစ်ရောက်တော့ကုမ္ပဏီရဲ့ Pittsburgh ဌာနခွဲမှာတာဝန်ခံဖြစ်လာပါတယ်။အဲ့ဒီအချိန်သူဟာသူ့ဝင်ငွေကလေးကိုပြင်ပလုပ်ငန်းတွေမှာရှယ်ယာတွေဝယ်ပြီးရင်းနှီးမြှုပ်နှံခဲ့ပါတယ်။ဒီလိုနဲ့အင်ဒရူးအသက်၃၃နှစ်အရွယ်ရောက်တော့တမနီလုပ်ငန်းရှင်တူဖြစ်လာခဲ့ပါတယ်။တမနီဆက်သစ်တွေဝယ်ယူပြီးတမနီလုပ်ငန်းကိုခင့်မိအောင်လုပ်တဲ့အတွက်များများနဲ့မြန်မြန်ထုတ်လုပ်လာနိုင်ပါတယ်။ဒါပေမဲ့1900ပြည့်နှစ်မှာတမ္မဏိဈေးကျဆင်းသွားခဲ့တယ်။အလုတ်သမားတွေကလည်းတနေ့ကို12နာရီတပတ်ကို9ရက်လှုပ်လှုပ်ကြရပါတယ်။အလုတ်သမားတွေသပိတ်မောက်တဲ့အခါဖြိုခွင်းနေနှင်းမှုဟာအမေရိကန်အလုတ်သမားသမိုင်းမှာအရက်ဆက်ဆုံးဖြစ်ခဲ့ပါတယ်။အင်ဒရူးကာနေဂျီတထေးဖြစ်လာတဲ့အခါမှာတော့စာအုပ်၈အုပ်နဲ့ဆောင်းပါးပုတ်ရည်80လောက်ရေးခဲ့တယ်လို့ဖော်ပြထားပါတယ်။1900တခုနှစ်ရောက်တော့သူ့ရဲ့စီးပွားရေးအင်ပါယာကြီးကိုရောင်းပစ်လိုက်ပြီးလူမှုဝန်ထမ်းလုပ်ငန်းတွေပဲလုပ်နေပါတော့တယ်။ကဘာတဝန်းလုံးမှာအခမဲ့စာကြည့်လိုက်ပေါင်း1800ထူထောင်ပေးခဲ့တယ်။တထေးအဖြစ်နဲ့သေသွားရတာရှက်စရာကောင်းတယ်လို့ပြောလို့ရှိတဲ့ကာနေဂျီဟာမသေးခင်မှာသူချမ်းသာသမျှဒေါ်လာတန်ပေါင်း350ခန့်ကိုခွဲဝေလူတန်းသွားခဲ့ပါတယ်။ကွန်ပျူတာခက်ကိုတီထောင်ခဲ့တဲ့ဘီလ်ဂိတ်အကြောင်းကိုလည်းဆက်ပြီးတော့မှပြောပြချင်ပါတယ်။အသက်30သားသားမှာဘီလျံနာဖြစ်ခဲ့တဲ့ဘီလ်ဂိတ်ဟာ1985ခုနှစ်မှာဟာဗတ်တက္ကသိုလ်ကပညာဆုံးခန်းမတိုင်ဘဲထွက်ခဲ့ရသူတဦးဖြစ်ခဲ့ပါတယ်။အကြောင်းကထွဲပြီးသူငယ်ချင်းပော့အလန်နဲ့အတူ Microsoft ကိုတလှထောင်ပြီးကွန်ပျူတာအပျော်တညလုပ်ငန်းလုပ်ကင်ခဲ့ပါတယ်။1996ခုနှစ်ဆန်းမှာဘီလ်ဂိတ်ချမ်းသာကျွယ်ဝသမျှဟာဒေါ်လာဘီလျံ100ရှိတယ်လို့ဆိုပါတယ်။သူချမ်းသာသမျှကိုဒေါ်လာတန်ငွေစက်ကူတွေကိုကျန်းပေါ်မှာပုံထားလိုက်ရင်ပတ်စံပုံကြီးဟာကျန်းမြင်ကနေကီလိုမီတာ25,000အမြင့်အထိရှိလိမ့်မယ်လို့မှန်းဆကြပါတယ်။ဘီလ်ဂိတ်ဟာအဲ့ဒီလောက်ထိချမ်းသာသွားခဲ့ပါတယ်။သူဟာလည်းအမေရိကန်လူမျိုးပဲဖြစ်ပါတယ်။အမေရိကန်တွေရဲ့အဓိကအလုပ်ကပတ်စံရှာဖို့ဖြစ်ကြောင်းပြောကြတာကိုမှတ်သားရတယ်။မိတ်ဆွေရဲ့အသက်တာမှာရောဘလို့အခံယူမိပါသလဲစဉ်းစားကြရအောင်ဒေသနာကျမ်းခန်းကြီး9အငယ်18မှာငါတိမြင်သောအရာဟုမူကားစားတောက်ချင်းအမှုနေအောင်၌ဘုရားသခင်ပေးတော်မူသောအသက်ရှင်သမျှကာလပတ်လုံးစူးစားအားထုတ်၍ရသောအကျိုး၌ပျော်မွေ့ခြင်းအမှုကိုပြုကောင်း၏လျှောက်ပတ်၏ထိုအမှုသည်လူ၏အဖို့ဖြစ်၏လို့ဖော်ပြထားပါတယ်အသက်50နဲ့အထက်လူကြီးများအတွက်ပြုလုပ်တဲ့အစည်းအဝေးတစ်ခုမှာအလုံးနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကာဒေသနာကျမ်းခန်းကြီး9ရဲ့အဆုံးပိုင်းကိုလေ့လာပြီးတဲ့နောက်လူတစ်ယောက်ကကျောင်းငယ်စဉ်တုန်းကဒီကျမ်းပိုင်းနဲ့ပတ်သက်ပြီးတယောက်ယောက်ကရှင်းပြခဲ့ရင်ကောင်းမှာပဲဒါမှစိတ်အေးလက်အေးနဲ့ဘဝအရသာကိုခံစားမိမှမလွဲဘူးလို့ပြောပါတယ်ရိုးသားမှုစူးစမ်းအားထုတ်မှုမှာစင်ကြဲတဲ့အကျင့်သီလရှိရမှာကိုလူတိုင်းဝန်ခံမှာဖြစ်ပါတယ်ဒါပေမဲ့အချို့သူများကတော့အလုံးလို့ဖို့လူဖြစ်လာတာလို့ခံယူကြပါတယ်တက်တောင်တက်တာအေးဆေးစွာဖြင့်ဘဝအရသာကိုခံစားခြင်းစူးစမ်းပန်းစားရှာဖွေတဲ့ငွေကြေးတဲကနေအနှဲငယ်သုံးဆွဲခြင်းကိုအပြစ်တစ်ဖွဲရှုမြင်ကြပါတယ်။ဒါကြောင့်လဲသူတို့ဟာမရက်မနာကုံယုံလှုပ်ဆောင်ကြပြီးကျမ်းမာရေးထိခိုက်လာမှသာအနားယူပါတော့တယ်။ဒေသနာကျမ်းကိုရေးသားတဲ့ဒေသနာဆရာကစူးစမ်းအားထုတ်၍ရတဲ့အကျိုး၌ပျော်မွေ့ခြင်းအမှုကိုပြုကောင်း၏လျှောက်ပတ်၏လို့ဆိုထားပါတယ်။စားတောက်ခြင်းအမှုလို့ဆိုရမှာလဲကောင်းမွန်တဲ့အရာသာပြည့်စုံတဲ့စားကောင်းတောက်ဖွဲအလျံပဲကိုမိသားစုဆွေမျိုးအားလုံးတပြောတပါဝိုင်းဝန်းစားတော့တဲ့စားတော့ပွဲကိုဆိုလိုခြင်းဖြစ်ပါတယ်။တသလုံးနေဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်10မှာဖျားရှင်ဟာကျမတို့ကိုအလုတ်လုတ်ဆောင်စီလိုကြောင်းရှင်းလင်းစွာတွင်တင်ထားပါတယ်။ဒါအပြင်လုတ်အားရဲ့ရလက်ကိုလည်းခံစားစီလိုတယ်။ဘဝရှင်တန်ရန်အတွက်အလုတ်လုတ်ပါအလုတ်လုတ်ရန်အတွက်အသက်ရှင်နေခြင်းမဖြစ်ပါစေနဲ့။တမာကျမ်းမှာဘလို့ဆက်ပြီးတွင်တင်ထားတယ်လဲဆိုရင်ရှင်လုကာခရစ်ခန်းကြီး7အငယ်15မှာစီးစိမ်ရှိတော်လဲစီးစိမ်၌အသက်မတည်လို့ဖော်ပြထားပါတယ်။တင်းအောင်နဲ့အင်္ဂလိပ်ဆရာတူဟာအမေရိကန်တောင်ပိုင်းမြို့ကြီးပြကြီးအရက်စင်ချေဖုံအသင်းတော်တစ်ခုကသူ့ကို ဒေသနာဟောကြားဖို့ဖိတ်ကြားခြင်းခံခဲ့ရပါတယ်သူကကျဲဝါတဲ့စင်ကြေဖုံအရက်နဲ့သူ့ရဲ့အမှုတော်ဆောင်ရာဆင်းရဲနှုံချတဲ့ကျင်းလက်ဒေတာရဲ့ခြားနာချက်နိုင်ရှင်ပြီးဒေသနာကိုအစပြုခဲ့ပါတယ်။ခြားနာနေတဲ့အချက်ကတော့ခင်များတို့နှံရံမှာအချစ်ရာတွေပုံဆွဲစာရေးထားတာတွေမရှိဘူး။ဆေးဘုံကိုင်းပြီးတန်းချီပြီးတန်တဲ့ခင်များတို့အိမ်တွေဈေးကြီးကြီးပေးရတဲ့ကားတွေမှာယာယီဆိုပြီးကျွန်တော်လိုက်ရေးချင်တယ်ဗျာတကယ်ပါတကယ်ယာယီပါပဲဘယ်အရာမှမတီးမြဲပါဘူးလို့ပြောခဲ့ပါတယ်ကိုပိုင်ဆိုင်တဲ့အရာကိုယူရတယ်ထိမ့်သိမ့်တယ်ဒါဟာလုံးတဲ့နဲ့အရာပါပဲဒါပေမဲ့ထာဝရမတီးမြဲတဲ့အတွက်ကြောင့်ဒီဥစ္စာပစ္စည်းများရဲ့လွမ်းမိုးမှုကိုတော့မခံသင့်ပါဘူးသေလွန်ရင်ကျမတို့နဲ့သေဆောင်မသွားနိုင်ပါဘူးဒီအတွက်ကြောင့်သေဆောင်သွားနိုင်မယ့်အရာကိုသာရှာဖွေဖို့ရန်အတွက်လိုပြပါသည်ဒါဟာလေးပြမြပေးတဲ့ဆုလက်ပေးဒီဆုလက်လေးကိုမြင်နေတော့တာရဲ့တော့ချစ်မရစီရင်ကြည့်လို့ကြရမယ်လူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆုလံပဲဒီဆုလံလေးကိုမြင်နေတော့ထားရင်တော့ချစ်ပြရစီရင်ကြည့်လို့ကြရမယ်ဘဝရဲ့အချမ်း